ပင်လယ်ထဲကလူစည်းပြေးဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ပေးနေတာဟာပြဿနာရဲ့အဖြေမဟုတ်ဘဲနဲ့အဲ့ဒါဟာလူသားချင်းစာနာတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတစ်ခုပါပဲဆိုပြီးတော့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ရဲ့ညွှန်ကြားမှုက view ကိုပြောသွားပါတယ
် the situation starts getting better in Myanmar because what we do saving lives at sea is not the solution
ပြဿနာရဲ့အဖြေကိုဒုက္ခသည်တွေမူရင်းနေထိုင်ရနိုင်ငံမှာသာရှာဖွေဖြေရှင်းရမှာပါအိမ်တိမ်ကလုံခြုံတယ်၊စောင့်ဝင်နေဖူလုံတယ်၊ပညာရှာခွင့်ရှိတယ်၊ရွေးချယ်ဖို့အခွင့်အလမ်းတွေတာမယ်ဆိုရင်အဲ့ဒီအိမ်ကနေဘယ်သူမှထွက်သွားကြမှာမဟုတ်ပါဘူး။ကျွန်တော်ရဲ့အဓိကနှောင့်လင့်ချက်ကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာလူမျိုးတွေရဲ့အခြေအနေနဲ့နေထိုင်မှုဘဝတွေအများဆုံးတိုးတက်ကောင်းမွန်လာစေချင်တာပါပဲ။ဆိုပြီးတော့ MOAS ရဲ့ညွှန်ကြားမှု Martin Zubek က view ကိုပြောတော့တာပါ။ပင်လယ်ထဲကဒုက္ခသည်တွေရဲ့ရွှေလျားသွားလာမှုနဲ့အခြေအနေတွေကိုစောင့်ကြည့်မယ်။အရှိတောင်အရှာဒေသမှာပထမဆုံးလုပ်တဲ့အစီအစဉ်ကိုဒီကနေ့စတင်တဲ့အခမ်းအနားမှာ Martin Zubek ကအဲ့လိုမျိုးပြောသွားတာဖြစ်ပါတယ်။လေစည်းပြေဒုက္ခသည်တွေကိုမတ်လ10ရက်ကစပြီးတော့ရှာဖွေကယ်ဆယ်ကူညီပေးမှဖြစ်ပြီးတော့မောင်းစုမဲ့လင်းပါပါပြီးအရှင်မီတာ40ရှိတဲ့ MY Fitness တင်ပေါ်နဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်သွားကြမှာဖြစ်ပါတယ်ခင်ဗျာ